လက်နက်ကင်တရုတ်စစ်သားတွေကတောင်တရုတ်ပင်လယ်ပြင်မှာတောင်းနေတဲ့ဗီယက်နမ်ငါးဖမ်းတင်မောဘော်ကိုတက်ပြီးတော့တင်မောကပတိန်ကိုကိုတိလက်ရောက်ရိုက်နှက်ပြီးနှစ်နိုင်ငံသူပိုင်ငါပိုင်ပြောနေတဲ့ရေးပိုင်နဲ့ထဲကနေမောင်းထုတ်လိုက်ပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ကိုကိုးကားပြီးတော့ဗီယက်နမ်သတင်းကထုတ်ပြန်ရမှာအခင်းဖြစ်ပွားခဲ့တဲ့နေရာဟာပရာဆောကျွန်းစုအနီးဇူလိုင်လ5ရက်နေ့ကဖြစ်ပွားခဲ့တာပါ။အဲ့ဒီကျွန်းစုဟာတတ်ထုပေါ်ကျွေဝပြီးတော့တရုတ်ဗီယက်နမ်ထိုင်ဝမ်တို့ကသူပိုင်ငါပိုင်ပြောဆိုနေတာလည်းဖြစ်ပါတယ်။တရုတ်စစ်သားတွေကဗီယက်နမ်တင်မောဘော်ကနေ၅တန်ချိန်တံတန်းကိုလည်းတင်းယူလိုက်တယ်လို့နိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ငါဖန်တင်မောကမ်းပြန်ကတ်လာတဲ့ဗိုလ်ထုနေကြမှာသိရတယ်လို့အရာရှိတွေကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတရုတ်ဘက်ကဘာမှမတုံ့ပြန်ပါဘူး။တောင်တရုတ်ပင်လယ်ပရာဆောနဲ့စပရတ်လီကျွန်းတန်းကိုတရုတ်ကပိုင်ဆိုင်တယ်လို့ပြောဆိုထားပြီးတဲ့နောက်ပိုင်းရေချောင်းဥပဒေသားတွေကိုချိုးဖောက်မှုတွေလုပ်နေတယ်ဆိုပြီးတော့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကပြောပါတယ်။ပြီးခဲ့တဲ့လတည်းမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးလိုအပ်ရင်အင်အားသုံးမယ်ဆိုပြီးတော့တရုတ်ကဗီယက်နမ်ကိုပြောဆိုခဲ့ပါတယ်။ဒီနေရာရဲ့တစိ့ဒေသကိုဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာပါ။တောင်တရုတ်ပင်လယ်အတွင်းလိုက်နာမယ့်စီရင်စည်းကမ်းတွေနဲ့ပတ်သက်ပြီးတော့နောက်တစ်ပတ်အင်ဒိုနီးရှားမှာကျင်းပမယ့်အာဆီယံအစည်းအဝေးမှာတရုတ်ကတင်ပြဖို့ရှိနေတယ်ဆိုပြီးတော့ဂျပန်သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ။